ในทางสัตว์ประโยชน์นี้มาสละได้ยังดีเมียดูคำเสงานิพิวิณิมาเดียคุดูวิเชมุยมาสัตว์นิพิวิณิมาเดียคุดูคุดูเมลาพิโรติวิณิเมลาขานาอันนี้โมเดนาเนี่ยโอวาทเตียนี่โมเดนาสอนวันยาวเสียเกี่ยวมาแต่ได้อยู่ดีอาเซลุคนเซงอารุสระชิมาเรมาแต่งยาวมาเนาะโอวาทคือมาแต่งที่ดียาวมาเพราะว่ามายิ้มเจ็ดเด็ดยืนยาวก็ยิ้มเจ็ดเด็ดยืนยาวได้เรียมาคุณลุงวันนี้กาลข้าดมียาวมาเรียบสิ้นคุณลุงเขาบอกพิวเด็กสุนวันนี้เมงลาสุนได้ดังเกิดกูยศวิญญาสมบัติเมงลาเดียร์ดังชิโลกะดุริยะมิงลาสุเรตโลสกะโลจะดีสุเรตสกะโลต้องยาระฮะชิบอนิเดจูจูจูริวจินยมดีกับโยจาจะดีชีเดมิงลาชีเดลุโยไลเดสังหาริฮะภาคุยินยมนิราโรนุสโลชิโลกะวาชีเดစည်းစည်းဥစ္စာတွေကိုယဉ်ညွတ်တာဖြစ်တယ်လူကိုချက်တည်ရှိတယ်လို့ပြောလို့ရှိရင်တန်ဖိုးရှိတဲ့အရာတွေဝတ်စားဆင်ရင်ပြီးတင်းနောက်တင်းနဲ့ပြင်ဆင်လာတဲ့အခါမှာချက်တည်ရှိတယ်လို့ပြောတယ်မင်္ဂလာရှိတယ်လို့ပြောကြတာလဲပြုံးရှင်ကြည်လင်သောမျက်နှာနဲ့ဒီစသအရာရာကောင်းရင်ချမ်းသာရုံဖြစ်ပွားနိုင်စေတဲ့စိတ်ချမ်းသာမှုကိုပေးနိုင်တဲ့မျက်စိထဲမှာအများပျော်ရွှင်စေနိုင်တဲ့အရာတွေအတန်းနားထဲမှာကောင်းတဲ့အတန်းတွေကြားရတာဒါတွေကိုရည်ညွှန်းပြီးတော့ကျက်တည်ရှိလိုက်တာမင်္ဂလာရှိလိုက်တာလို့ပြောကြတယ်မြတ်စွာဘုရားကတော့အဲ့လိုမဟုတ်ဘူးဒါတွေကအကျိုးဆက်ပြီးပေါ်ထင်းလာတဲ့အရာတွေကဖြစ်တယ်တကယ်ချက်တည်နဲ့မင်္ဂလာဆိုတာဒါရီမဟုတ်ဘူးဘုရားမဘုရင်ကတော့ချက်တည်နဲ့မင်္ဂလာအပေါ်ယံတွေကိုကြည့်ပြီးတော့လူတွေကဆုံးဖြတ်ကြတော့ဒါဆိုဘုရားကြတော့အဲ့ဒီချက်တည်ရှိမှုအဲ့ဒီမင်္ဂလာရှိမှုရဲ့နောက်ခံအကြောင်းတရားမှာဘာတွေလဲလို့ဆိုတော့ထုတ်ပေါ်ပြီးတော့အကြောင်းတရားကတကယ်မင်္ဂလာအစ်စ်တကယ်ကျက်တိအစ်စ်လို့ဒီလိုဆုလို့ပါတော့နော်အဲ့တော့ကျက်တိလို့ဆိုတဲ့နေရာမှာဘယ်ဟာကကျက်တိလဲလို့ဆိုလို့ရှိတယ်တိတိပုံညာပညာနာမေတ္တာဓိဝဆနာကျက်တိဆိုတဲ့တိရီပါဠိစကားကျက်တိရီမြန်မာလိုကကျက်တိဒီချက်တည်ဆိုတဲ့စကားလုံးဟာကုသကောင်းမှုနဲ့အသိပညာကိုဆိုလိုတာလို့ဒီလိုပြောတာเนาะအသိပညာနဲ့ကုသကောင်းမှုကိုဆိုလိုတာဆိုတော့ဘုလိုလူဘဝမှာချက်တည်ရှိနေကြတာဟာအားကြောင့်ချက်တည်ရှိတာလို့ဆိုလို့ရှိရင်အသိပညာရှိလို့လည်းချက်တည်ရှိတယ်ကုသိုလ်ကောင်းမှုတွေနဲ့ပြည့်စုံလို့လည်းချက်တည်ရှိတယ်လို့ဘယ်လိုပြောလဲအဲ့တော့ကုသိုလ်ရှိတဲ့လူကမှတကယ်ချက်တည်ခိုင်မာတဲ့ချက်တည်ကိုရပညာရှိတဲ့ပုဂ္ဂိုလ်ကမှတကယ်ချက်တည်ခိုင်မာတဲ့ချက်တည်ကိုရနိုင်အပေါ်ယံအပြင်အစင်အလှအပဆိုတာခဏလေးပဲဒါကြောင့်မို့အတွင်းအနှစ်သာရကိုကြည့်ပြီးတော့လက်ဆောင်ပြချက်တည်ဆိုတာမိမိပြုလုပ်နေတဲ့ကုသိုလ်ကောင်းမှုမ မိတဏမှာရှိနေတဲ့ပညာဆိုတဲ့အရေးချင်းအဲ့ဒါကမှသာဝရစိတ်တွေကိုပေးနိုင်တဲ့အရာဖြစ်လို့စိတ်တွေလို့ပြောလို့ခေါ်တယ်။ဒါကမတ္တမသဘောဝါကြတယ်နော်။ခိုင်မာတဲ့စိတ်တွေဒီကိုရရတယ်ဆိုရင်ကုသကောင်မှုရှိမှရ။အသိပညာရှိမှရတယ်။ဒါတစ်ခု။နောက်တစ်ခါလောကလူတွေကမျက်စိအမြင်ထဲမှာတင်းအောင်တင်းနေရှိမင်္ဂလာရှိတယ်။ကောင်းတာတွေမြင်ရရင်မင်္ဂလာရှိတယ်။ကောင်းတဲ့စကားကြားရရင်မင်္ဂလာရှိတယ်။ကောင်းတာပဲမြင်တာပဲဖြစ်ဖြစ်ကိုမြင်ရတဲ့အရာပဲဖြစ်ဖြစ်ကြားရတဲ့အရာပဲဖြစ်ဖြစ်ကောင်းတာကြားရရင်မင်္ဂလာလားကောင်းတာမြင်တာမင်္ဂလာလားလို့ဆိုတကယ်ကြည့်မယ်ဆိုမျက်စိပဲမြင်ကြားရှိမြင်မှာပေါ့နာပဲကြားရရှိကြားမှာပေါ့ကောင်းတာလည်းကြားမှာပဲမကောင်းတာလည်းကြားမှာပဲမျက်စိကလည်းကောင်းတာလည်းမြင်မှာပဲမကောင်းတာလည်းမြင်မှာပဲအဲ့ဒါကိုမင်္ဂလာလို့သတ်မှတ်ရင်မှန်နိုင်မလားမှန်နိုင်ဘူးအဲ့ဒီကောင်းတာမြင်ဖို့ကောင်းတာကြားဖို့အတွက်အကြောင်းတရားကဘာတွေလဲလို့ဆိုပြီးတော့သစ္စာဗျာကအကြောင်းတရားတွေကိုဟောကြားထားတဲ့အရှိပေါ့အဲ့ဒီအကြောင်းတရားတွေဟာအလုံးဗုဒ္ဓဘာသာဝင်သူတော်စင်တွေသိတဲ့အတိုင်းပဲဒီဘဝရတာတဲ့အခါမှာပေါင်းတဲ့ဆက်ဆံမှုကအစားပြုပြီးတော့ပေါင်းတဲ့ဆက်ဆံမှုကအစားပြုတယ်ကုသကောင်းမှုတွေလည်းအားလုံးမှာကြည့်လိုက်လို့တကယ်မင်္ဂလာဆိုတဲ့ဘာလို့ချမ်းသာလဲအရာရာမှာချီးပွားတယ်အရာရာမှာအောင်မြင်တယ်ဆိုတော့အကျိုးတွေကိုပေးနိုင်တာတော့ကောင်းမှုကုသိုလ်တွေဒီကနေ့လို့ပြုလုပ်တဲ့ကုသိုလ်ကောင်းမှုအခုဒီကနေ့ပြုလုပ်တဲ့ကုသိုလ်ကောင်းမှုတွေကိုစဉ်းစားပြီးတော့ချိန်လိုက်တမ္မာလို့စိတ်ထဲမှာသဘောမထားဘူးဝိနေမှာစောင့်တည်တဲ့တရဏကောင်ဝိနေမှာစောင့်တည်တဲ့ဒီလားကိုယ့်အတွက်တကယ်အရေးကြီးတဲ့တန်ဖိုးရှိတဲ့ဝိနည်းလက်ဆောင်လို့စိတ်ထဲမှာထားကြည့်နော်စိတ်ထဲမှာထားကြည့်သေကောင်းများစွာတန်နဲ့ကျေနပ်လက်ဝတ်လက်စားလို့စိတ်ထဲမှာထားပြန်ဒီနည်းဆိုလဲရတဲ့ဗုဒ္ဓံ கர ဏံ ကိစ္ဆာမိ ဓမ္မံ கர ဏံ ကိစ္ဆာမိ တန်ံ கர ဏံ ကိစ္ဆာဘုရားဝါဒရည်ဆိုတော့နေခြင်းနဲ့ဆိုးလာကြတယ်ဆိုးလာပြီမဲ့လို့ထုံးတဲ့အတိုင်းအမှတ်တရဆိုးနေတာတွေမျိုးမဟုတ်ဘဲနဲ့ဒီနေ့ဝိနေအကာလမှာတည်းများစိတ်အားကိုစိုက်ပြီးစိတ်ထဲမှာနှလုံးသွင်းပြီးတော့ဝိနေမှာဘုရားရဏဂိသံမိဓမ္မရဏဂိသံမိသံဃရဏဂိသံမိဒီဆိုးလိုက်ရတဲ့တရဏဂုံမှာအင်တာနက်၄နဲ့တဲ့အတိတ်တွေကိုဖော်ဆောင်တဲ့တရဏဂုံမျိုးဖြစ်အောင်ဆိုလို့လုပ်တာပေါ့နော်အဲ့လိုဆိုလိုက်ပြီးရဲ့ဒီကုသိုလ်ကိုဘယ်လိုကုသိုလ်မျိုးလို့သတ်မှတ်တော့ဆိုစီဝိတ္တပရိစ္ဆာကပုံညလို့စာပေကျမ်းဂန်နေမှာဒီလိုဆိုတရားကိုကိုးကွယ်တယ်တရားကိုကိုးကွယ်တယ်တရားကိုကိုးကွယ်တယ်ဆိုကုဘဝဘုရားတရားတန်ခါယရဏ၃ပါးကိုပုံအပ်တဲ့သဘောပဲပုံအပ်လိုက်တာဆိုအသက်ကိုစွန့်လို့တဲ့ကုသိုလ်လို့ဒီလိုသတ်မှတ်တယ်။တရားကိုကုဘဝကြီးတစ်ခုလုံးကိုအပ်နိုင်လိုက်တယ်ဆိုကိုယ်အသက်ကသစ္စာပြားအစွန့်လို့လိုက်။လောကလူတွေကတော့အယက်ကြိုက်တဲ့လူကတော့ဘုရားကိုခဏခဏအယက်သွားလို့ပြီးတော့လည်းပြန်တောက်တာ။ဘုရားမစွန့်မဲနဲ့ပြန်တောက်တာလားမသိဘူးနော်။အခုဒီလိုကိုမောင်းတာတွေလောက်တာကြတော့ဘုရားသွားတော်လှူအခုကကိုယ်အသက်ကိုလှူလာနော်ဘုရားတရဏံကိစ္ဆာမိဆိုဇီဝိတပြိဿာကဇီဝိတဆိုတာအသက်ပြိဿာကစော့တာဇီဝိတပြိဿာကမရအသက်ကိုလှူခြင်းကြောင့်ဖြစ်ပေါ်လာတဲ့ကုသိုလ်လို့ဆိုလိုတာဘဝကြီးတစ်ခုလုံးကိုဘုရားတရားတန်အာရဏသုံးပါးကိုပုံအပ်လိုက်တယ်ဒီနေ့အစာပြီဘုရားကိုသာလဲကိုယ်ဝေရလို့အတိမပြုပါမယ်ဘုရားစကားကိုပဲနားထောင်ပါမယ်လို့ဒီလိုဆိုလိုတာပဲဘုရားစကားကိုပဲနားထောင်မယ်ဘုရားအဆုံးအမတိုင်နေမယ်ဓမ္မန္တရဏံသစ္စာမိ င်းတင်ကျင့်လိုက်တဲ့တရားအတိုင်းပဲလိုက်နာကျင့်သုံးမယ်။အင်္ဂန္တရဏကိစ္ဆာမိဘုရားမြတ်စွာရဲ့အရိယတဏ္ဍာရီကိုဘုဝေယအဖြစ်လူတွေတတ်နေဆိုလို့ရှိရင်တဏ္ဍာရီကိုဥစားပေးပြီးတော့လူမယ်လို့ကုသိုလ်ကောင်းမှုလုပ်ဖို့အတွက်အနုတ္တရပုညခိတံလောကတ္တလို့ဆိုရတဲ့ကုသိုလ်ကောင်းမှုလုပ်ဖို့အတွက်တန်ခါကိုဘုဝေစိကိုင်းမှာဖြစ်တတ်မယ်။ဒီလိုဘုရားတရားတန်ခါယရဏသုံးပါးကိုတတ်တတ်မှတ်မှတ်ဘုရားရှိခဲ့တဲ့ကုသိုလ်ကောင်းမှုဟာအင်တန်ကြီးမားတဲ့ကုသိုလ်ကောင်းမှုလို့ဒီလိုပြောတာနော်။လောက်ကြီးမားတော့ဆိုဘုန်းကြီးတွေတွေကတော့ပစ္စည်းတွေများများလှူမှာကုသိုလ်ကိုကြီးတယ်လို့ထင်နေတာ။မြတ်စွာဘုရားကကုသိုလ်ကောင်းမှုတွေရဲ့အဆင့်အဆင့်ကိုပြောတဲ့အခါမှာဒါသတိထားစရာလိုတယ်နော်။ကိုလုံးတဲ့ကုသိုလ်ကလောက်တန်ဖို့ရှိတယ်။ဘယ်ဟာကပိုတန်ဖို့ကြီးတယ်ဆိုတော့လဝိယရဏတွေနဲ့ပတ်သက်ရင်သိတယ်လူတွေကဒီစိန်မျိုးစာဟိုစိန်မျိုးစာဘယ်ဟာတဲ့ဘယ်ဟာကပိုတန်မိုးကြီးရဲ့ဆိုတာသိကြတယ်အဲ့ဒါလိုပဲကုသိုလ်ကောင်းမှုလဲသိတဲ့သိလိုက်တယ်ဘယ်ကုသိုလ်ကပိုပြီးတန်မိုးကြီးလဲဆိုဝေလာမတုတ်တန်အရာပြောမယ်ဆိုလို့ရှိရင်မြတ်စွာဘုရားကဒါနကကုသိုလ်တွေနဲ့ပတ်သက်ပြီးတော့ပြောတာပစ္စည်းကိုလှူတဲ့ဒါနကုသိုလ်တွေထဲမှာအားတဲ့သာဒုဋ္ဌိတတန်ခါဘယ်တန်ခါရလို့မဟုတ်ဘယ်ကကြောက်လာမှာအရက်လေးမျက်နာကရောက်လာပြီးတဲ့တန်ခါရောက်လာနေတဲ့တန်ခါရောက်လာလာနေတဲ့ဖြစ်တဲ့တန်ခါလာပြီးတဲ့တန်ခါလာလက်တတ်ဖြစ်တဲ့တန်ခါဘယ်တန်ခါပဲဖြစ်ဖြစ်တန်ခါတွေကိုရည်ညွှန်းပြီးတော့ဆောက်လို့လှူထမ်းထားတဲ့သဒ္ဒုတိတတန်ခါကိုရည်ညွှန်းပြီးတော့လှူထမ်းတဲ့အဆောင်အဦးလှူတာအကျိုးကျေးဇူးအကြီးမားဆုံးပဲလို့အကောင်းဆုံးဒါနလို့မြတ်စွာဘုရားဒီလိုဟောတယ်။အပြင်အဆောင်အဦးဆောက်လို့လှူရဲဆိုတာဝေကြည်တဏတန်းနိုင်တဲ့ပုဂ္ဂိုလ်တွေအတွက်သာလွယ်ကူပါမို့ဝေကြည်တဏမပြည့်စုံတဲ့ပုဂ္ဂိုလ်တွေကြမလို့မလွယ်ကူဘူး။အဲ့တော့အဲ့ဒီဒါနဟာသာဝတ္ထုလူဖို့ဆိုတဲ့ဟာကဝေယဝိစာတွေလည်းများတယ်ဟောကျိုးစားအထောက်ရဖို့တွေများတယ်အကျိုးကျေးဇူးကြတော့သူအကောင်းဆုံးဆိုတာဟုတ်တယ်ဒါပေမဲ့သူတော့အလုံးမရှုပ်ပဲနဲ့ကောင်းတဲ့ကုသိုလ်ရှိသေးလားလို့ဒီလိုမေးချင်ရှိတော့မြတ်စွာဘုရားအဲ့ဒီကြောင်းဆောင်လူတဲ့ကုသိုလ်တွေတာတာတော့ခုပြောတဲ့ဗုဒ္ဓသရဏံကိစ္ဆာမိဓမ္မံသရဏံကိစ္ဆာမိသံဃံသရဏံကိစ္ဆာအလေးနဲ့ထားပြီးဘုရားတရားတန်ခါယရဏသုံးပါးကိုဘဝကိုအနှံ့တာတသမမအနှံ့ပြီးတော့ဆိုတဲ့ဒီကုသိုလ်ကကြောင်းဆောင်လူတဲ့ကုသိုလ်တွေတောင်ကောင်းတယ်လို့ပြောတာဗျာဘာလို့ကောင်းလို့လို့ပြောမယ်ဆိုရင်ခုနကအပြင်ပစ္စည်းလှူတာလေကိုပန်းဆိုင်နဲ့တည်းကခွဲပြီးတော့ကြောင်းဆောင်အခုကတော့အတွင်းလို့ပြောရတဲ့ကိုယ့်ရဲ့ဘဝကိုအနှံ့ပြီးတော့လှူတာဆိုတော့သူကပို့ပြီးတော့မြင့်မြတ်တဲ့ဌာနဖြစ်သွားတာပဲเนาะပြောမယ်ဆိုရင်အလှူရက်ကကြည့်မယ်ဆိုရင်ကိုယ်အသက်ကိုလှူတဲ့သဘောမျိုးရောက်သွားဘဝကြီးတစ်ခုကိုပုံအပ်တယ်ကိုယ့်ဘဝလုံးတစ်ခုလုံးကိုဘုရားတရားတန်ခါရဏသဘောကိုပုံအပ်တယ်ဆိုတဲ့သဘောဖြစ်လို့ကျောင်းဆောက်လူတွေကုသိုလ်တွေတောင်ပိုကောင်းတယ်လို့မြတ်စွာဘုရားကတော့ဒီလိုဟောတာနော်တခါအဲ့ဒီတဲ့ပိုကောင်းတာမျိုးရှိသေးလားလို့ဆိုရှိတယ်တဲ့တရဏဂုံသီလဆောက်တည်ပြီးတဲ့နောက်မှာပါဏတိပါဒဝေရမဏိသိက္ခာပရံသမာဓိယာမိရှောင်ရမှာနဲ့ဆောင်ရမှာဝါရိတသီလနဲ့စာရိတသီလရှောင်ဖို့ကပိုရေးကြည့်တယ်လှုပ်ဖို့ကရှောင်ဖို့ကပိုရေးကြည့်လို့ရှောင်ရမဲ့ဝရိဒ္ဓသီလကိုစောင့်တည်လိုက်တာကပို့ပြီးတော့အရေးကြီးတော့အေးတရဏဂုံစောင့်တည်ပြီးတော့ငါးပါးသီလထပ်ပိုးပြီးစောင့်တည်လိုက်လို့ရှိရင်တော့တရဏဂုံစောင့်တည်ထားတဲ့ကုသိုလ်တွေပို့ပြီးတော့အကျိုးကြီးတယ်လို့ပြောတာကဲဒီနေ့လုံလိုက်တဲ့ကုသိုလ်တွေကိုမြတ်စွာဘုရားချီးမွမ်းတဲ့ကုသိုလ်တွေကြီးခုနကစစခြင်းတရဏဂုံနဲ့ငါးပါးသီလခံယူစောင့်တည်လိုက်တာဒါဟာကြောင်းဆောင်လှူတဲ့ကုသိုလ်တွေပို့ပြီးတော့တာလွန်သွားတယ်လို့တာလွန်နေဆိုတာဘယ်ရှုထောင့်ကတာလွန်တာလဲ လောကလူတွေကတော့အကောင်းအထည်ကိုကြည့်ပြီးတော့ဘုရားသားတယ်ဘုရားမသားဘူးနဲ့ပြောကြတာဟုတ်နော်လူဆိုလို့ရှိရင်လည်းဝတ်လာတဲ့ပစ္စည်းရဲ့တန်ကြီးကိုကြည့်ပြီးပြောကြတယ်နိသူ့ဘောကောင်းတယ်သူစင်ထားတဲ့ရတနာဘူကောင်းတယ်သူ့အင်္ဂါကောင်းတယ်ငါအင်္ဂါဘူကောင်းတယ်ဒါပဲကြည့်တာအပေါ်ယံနေကြည့်ကြဟောရသော်ဘုရားကတော့အဲ့လိုမဟုတ်ဘူးဒါတွေကအပေါ်ယံနေပါ အတွင်းမပါလို့ရှင်တခဏပဲရုပ်ရှင်ထဲမှာပြတယ်လို့ပဲဘာမှမကြဒါလေးเนาะအပေါ်ယံနေအနှစ်သာရတွေမဟုတ်ဘူးအဲ့တော့အတွင်းအနှစ်သာရဒါတွေခိုင်မာဖို့အတွက်ကြတော့တဏ္ဍဂုံရှေးရမယ်အာဘာတိလရှေးရမယ်ဒီလိုဆိုလို့ဒါเนาะအဲ့တော့မြတ်စွာဘုရားရဲ့အဆုံးအမဒါကတိလအဆင့်ရောက်လာတဲ့အခါကျ တိလဆိုတာလေစဉ်းစားကြည့်လို့ရှိရင်ဘာဝတိလကိုတခါတော့မြတ်စွာဘုရားတုတ်တဲ့တစ်ခုမှာမဟာဒါနလို့ခေါ်တာရှိတယ်။တိချစဉ်းစားကြည့်တော့လေဟုတ်တယ်။တိလဆောက်တိလာကိုအတွက်လို့လူတွေကထင်နေကြတာ။တိလဆောက်တိလိုက်ရင်ကိုအတွက်တဲ့ဘာကကိုအကျိုးသက်ရောက်မှုရှိလဲဆိုကိုပတ်ဝန်းကျင်ကလူတွေအတွက်ကိုအကျိုးသက်ရောက်တယ်။ ဟုတ်တယ်လေ။ပါဏာတိပါဒါဆိုတာကိုယ်အတွက်မှမဟုတ်တာ။သူများကိုမတတ်ပါဘူးလို့။တရားဝါရီရဲ့အသက်ကိုမတတ်ပါဘူးဆိုတော့ကိုယ်ပတ်ဝန်းကျင်မှာရှိတဲ့တရားဝါရီဟာကိုယ်လက်ထက်နဲ့မသေးတော့ဘူးလေ။သူတို့အတွက်အန္တရာယ်ကင်းသွားတာပဲ။အစင်းစားကြည့်လိုက်မယ်ဆိုရင်ဘာဝတိလာဆောက်တည်တာကိုယ်အတွက်လို့လို့မဟုတ်ဘူးပတ်ဝန်းကျင်အတွက်ဖြစ်ပါတယ်။ကိုယ်ကိုအကြောင်းပြုပြီးမြည်သည့်တတ္တဝ ဟာမှဒုက္ခမြောက်ကိုကသူများအသက်မတတ်ဘူးဟောသူများဥစ္စာမခေါ်ဘူးအဋ္ဌိနာရဏဆောက်တည်လိုက်တယ်ဆိုရင်ကိုယ့်အကြောင်းမို့လို့ဘယ်သူမှမျက်ရည်ကြည့်ငယ်မကြဘူးစိတ်ဆင်းရဲမှုမဖြစ်အောင်သူများပစ္စည်းကိုမတရားမယူသည့်အတွက်ကြောင့်ကိုယ့်အကြောင်းပြုပြီးသူများမှာပစ္စည်းပြတ်တာတို့ဒုက္ခရောက်တာတို့မရှိတော့ဟောဒါမှကြည့်လိုက်မယ်ဆိုရင်သူများအတွက်ဖြစ်တာပဲနော်ကျိုးတရားမှုကာမိတုမိစ္ဆာစာရာကြည့်လိုက်သူမိသားစုကိုမိသားစုရှိတဲ့ချင်းကာမဂုဏ်ကိစ္စတွေမှာမာမယွင်လို့ရင်မိသားစုတွေမှာမျက်ရည်ကြီးငယ်ကြကြတယ်ဟောဒါလည်းမဖြစ်ရဘူးကိုပဝင်ခြင်းကစိတ်ချမ်းသာမှုတွေများဘုဒ္ဓဝါဒလိန်နေဆိုတာကိုယ့်ကိုယ်လိန်တာမဟုတ်တာသူများလိန်တာလေအဲ့တော့ကိုယ့်ကိုအကြောင်းပြုပြီးတော့ကိုယ့်ရဲ့အလိန်ကိုဘယ်သူမှမခံရဘူးဆိုတော့စိတ်ဆင်းရဲမှုတွေဘူးမမရောက်တော့ဒါလည်းသူများအတွက်လို့ဖြစ်တာသူရမီတွေကမိသားစုထဲမှာအယက်သေးစားတောက်စားလို့ဥယျာဉ်စေဝါတွေဆွဲနေလို့မိဘတွေဆွေမျိုးသားချင်းတွေညီကိုမောင်နှမတွေစိတ်ဒုက္ခရောက်ကြနော်သူ့အတွက်မှဝန်လေးနေကြပါဝန်ကျင်ကဝန်လေးမိသားစုတွေကဝန်လေးဆိုဟောအကယ်၍သူရမေတွေကမလုံဘူးဆိုရင်ပတ်ဝန်းကျင်အတွက်ဒုက္ခဖြစ်တယ်။သူ့အတွက်လည်းဒုက္ခဖြစ်တယ်။ဟောနောက်ဆုံးမှာသူရမေတွေကလုံနေလို့ဆိုလိုက်တဲ့အခါနေပါတဲ့သာသမီရဲ့မိဘညီကိုမောင်နှမအားလုံးပတ်ဝန်းကျင်ရက်ွက်တစ်ခုလုံးမျိုးနဲ့တစ်ခုလုံးနိုင်ငံမှာစိတ်ချမ်းသာမှုတွေရကြတယ်။နေပါရေးချာသူ့ကိုအကြောင်းပြုပြီးတော့တိုင်းပြည်ကြီးပွားတိုးတက်တယ်သာသနာကြီးပွားတိုးတက်တယ်ဆိုဟောဘလောက်ခေါ့အဲ့တော့သူရမေကြီးကရှောင်ကျင်တာလဲကို့အတွက်ချီမဟုတ်ဘူးညာအတွက်ဖြစ်တယ်အဲ့တော့အခုစောင့်တိလိုက်တဲ့ရှောင်ရမယ့်ဟာတွေရှောင်လိုက်တာဟာကို့အတွက်ချီမဟုတ်ဘူးသူများအတွက်ဒါကြောင့်မို့လို့မြတ်စွာဘုရားကမဟာဒါနလို့ခေါ်တယ်နော်အများအတွက်သီလစောင့်တိပေးလိုက်တာဟာကို့အတွက်လို့မအောင်မိတ်ပေးနဲ့ညာတော့အပြည့်တော့ဆင်ញင်စင်စင်ငါသီလလုံလို့ရှိရင်နောက်ဘဝငါကောင်းကျိုးတွေခံစားရမယ်လို့ဒီလိုပဲတွေ့ကြနော်သီလဆောက်တည်လိုက်တာနောက်ဘဝအတာထာခုဘဝအများအတွက်ဘလောက်အကျိုးဖြစ်သွားဒီလိုဆိုတော့လားเนาะအဘိယဒါနအများဒုက္ခမရောက်တဲ့ဟာဒီပဲသီလဆိုတာကိုကောင်းတဲ့အတွက်ကြောင့်အများဒုက္ခမရောက်ဒါကဝရိတ္တသီလနဲ့ပတ်သက်တာစာရိတ္တသီလနဲ့ပတ်သက်တာဆိုတာကြည့်ရိုသေးလေးစားတယ်အများရဲ့ ယူကြည်သူမတွေရဲ့ဝေယဝိသဟောဆောင်ရတဲ့လူမှုရေးလုပ်တဲ့ညာကောင်းကျိုးတွေလုပ်တယ်ဆိုတာဒါကစာရိတ္တသီလလုပ်တဲ့လုပ်ထိုင်တာလုပ်တယ်ကိုယ်အကြောင်းပြုပြီးတော့မိဘတွေချမ်းသာတယ်ဆွေမျိုးတွေချမ်းသာတယ်မိတ်ဆွေတင်ကားတွေချမ်းသာလုပ်တဲ့နာလုပ်တဲ့အတွက်ကြောင့်ဩစာရိတ္တသီလလို့ခေါ်တယ်ဒါအဲ့တော့ရှောင်းတာကပထမဆောင်းတာကဒုတိယကိုယ်ကိုယ်ကြောင်းပြုပြီးတော့ညာချမ်းသာမှုရတယ ်မြတ်စွာဘုရားဒီလိုဟောတာအေးမွေးနေ့ခါသမယမှာအခုလိုကြီးမားတဲ့ကုသိုလ်ကောင်းမှုတွေငါတို့လုပ်နေရတာကုသိုလ်ရဲ့မြင့်မြတ်မှုကုသိုလ်ရဲ့စွမ်းဆောင်မှုတွေကိုနောက်ဘဝတွေမစင်စားနဲ့ဒီဘဝသူ့ရဲ့စွမ်းဆောင်မှုတွေဟာအမတန်မှကောင်းနေတယ်လို့ဆိုတာနှလုံးသွင်းစင်နေတယ်ဒါမှတန်ဓေဋ္ဌိကောဆိုရယ်ရသော်ဗျာတရားတော်နဲ့ကိုက်တယ်နော်ဒီဘဝတွေမှာလက်တွေ့အကျိုးသိနိုင်နောက်ဘဝဘာဖြစ်မယ်ညာဖြစ်မယ်ဒါတွေကကိုယ်လည်းမသိဘူးအဲ့တော့ဒီဘဝမှာဖြစ်တာတွေမှာကောင်းကျိုးချမ်းသာတွေထုတ်လုပ်တယ်ဆိုတာအင်တမချင်းရှာအဲ့တော့ဒီကုသိုလ်တွေကပိုကောင်းတယ်လို့ရသော်ဗျာဟောတယ်ဒါဖြင့်ဒီတဲ့ကောင်းတဲ့ကုသိုလ်ရှိသေးလားလို့ဆိုရှိသေးတယ်ပစ္စည်းဝယ်တဲ့အခါမှာကောင်းတဲ့ပစ္စည်းကိုရွေးရွေးပြီးတော့ဝယ်ကြတယ်။နေရာလဲကောင်းတဲ့နေရာဝယ်ရွေးကြတယ်။ကုသိုလ်ကောင်းမှုလည်းထပ်ပြီးတော့ရွေးလို့ရသေးတယ်။ဘာရွေးမလဲ။ဒီတဲ့ကောင်းတာရွေးမယ်ဆိုရင်မေတ္တာဘာဝနာပွားများလို့ရှင်ဒီတဲ့ကောင်းတယ်ဆိုပြောတယ်။သက်စွာဘုရား။အဲ့တော့မေတ္တာဘာဝနာပွားများတယ်ဆိုတာခုနကပြောခဲ့တဲ့ဒါနကောင်းမှုသီလကောင်းမှုတို့တွေအစစ်မြင့်သွားတမထခြင်းစဉ်တစ်ခုဖြစ်သွားသည့်အတွက်ကြောင့်ဘာဝနာကောင်းမှုဖြစ်တော့စိတ်လုပ်ငန်းတစ်ခုဖြစ်သွားတယ်မေတ္တာဘာဝနာပွားတယ်ဆိုတာဘယ်လိုပွားရမလဲမေတ္တာဘာဝနာပွားတဲ့အခါမှာဆံရအောင်နမိတ်ဖြင့်အောင်ပွားတဲ့နေ့ကတနည်းဘုရားရယုံပွားတဲ့နေ့ကတနည်းပေါ့ဆံရယုံဆံရအောင်နမိတ်ထင်အောင်ပွားမယ်ဆိုရင်တော့မေတ္တာဘာဝနာပွားရင်သက်ရှိထင်ရှားဖြစ်တဲ့ကိုယ်နဲ့အရင်းနှီးဆုံးပုဂ္ဂိုလ်တူရွေးချယ်ပြီးတော့သူ့ရဲ့ရုပ်ပုံလွာကိုမျက်စိနဲ့ထင်လာမြင်လာအောင်စိတ်ထဲထင်လာမြင်လာအောင်စူးစိုက်ပြီးတော့ဆန္ဒပါရီလို့ဆိုရင်ဆိုအစဉ်ပြေပါစေလို့ပြောရင်ပြောတခုပေါ့ကိုကြိုက်တဲ့စကားလုံးလေးအသုံးပြုပြီးတော့စိတ်ကိုစိတ်ထဲမှာထပ်တလဲလဲဖြစ်နေအောင်လုပ်တာဘာဝနာဆိုတာဖြစ်အောင်လုပ်တာနဲ့တို့ပေါ်အောင်လုပ်တာကိုခေါ်တာတစ်ချိန်ကနေနှစ်ချိန်နှစ်ချိန်ကအချိန်ပေါင်းရာထောင်သိမ့်တန့်ချီအောင်ထပ်တလဲလဲ repetition နေပေါ့နော်အဲ့လိုလုပ်ရအောင်အဲ့ဒီမှာမေတ္တာပို့ပြီးဆိုတဲ့အခါမှာသက်ရှိထင်ရှားဖြစ်ဖို့လိုတယ်ကိုနဲ့အရင်နည်းဆုံးအခင်မင်းဆုံးသူ့ပေါ်မှာဘယ်လိုမှစိတ်ထဲမှာအညိုအတေးမရှိတဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုတယ်။ဒါမှမေတ္တာပြိုးလို့လွယ်တယ်လို့ပြောတာနော်။အလို့ဆိုအညိုအတေးရှိတဲ့ပုဂ္ဂိုလ်ဆိုရင်ဒီကောင်ဘယ်တော့မှမလုပ်ခဲ့တာငါ့ကိုဘယ်လိုဆိုတာနေသွားတွေးရင်သူကဒေါသဖြစ်တတ်တယ်။အဲ့တော့မေတ္တာအတော့နဲ့တိဆောက်လို့မရဘူး။ဒါကြောင့်ကိုယ်နဲ့အရင်နည်းဆုံးအခင်မင်းဆုံးအညူတေကင်းတဲ့ပုဂ္ဂိုလ်ရွေးအဲ့လိုရွေးတဲ့အခါမှာလဲလိင်တူကိုသစိမ့်ဆောင်ရွေးလို့လေဆိုလိုတာကအမျိုးသားဆိုရင်အမျိုးသားတငယ်ချင်းကိုရွေးရတယ်အမျိုးသမီးဆိုမျိုးသမီးတငယ်ချင်းနဲ့အကျိုးဒီလိုဩဒိတလို့ခေါ်တယ်တိုက်ရိုက်ရည်ညွှန်းပြီးတော့ပို့တဲ့မေတ္တာမျိုးကြံအမျိုးသားကအမျိုးသမီးကိုမျက်စိနဲ့ထင်ပေါ်လာအောင်လုပ်ပြီးနမိတ်ပေါ်စီထီအောင်ပို့လို့ရှိရင်ဘာဖြစ်လာတတ်တယ်လို့ဆိုမိတ္တဖြစ်မဲ့အစားစိတ်ပြောင်းသွားတယ်တခါအမျိုးသမီးကအမျိုးသားကိုဆိုရင်စိတ်ပြောင်းသွားတယ်တဏှာရာဂဖြစ်တတ်တယ်လို့ဒီလိုဆိုတာတဘာဝချင်းကအမြဲတမ်းနှီးဆက်တာနှီးဆက်တော့မတိမတာပြောင်းသွားနိုင်တယ်ဒါကြောင့်မို့လို့ပန့်စင်နဲ့မိတ္တဖြစ်ဖို့ရအတွက်အမျိုးသားဆိုရင်မျိုးသားချင်းရွေးမျိုးသမီးဆိုမျိုးသမီးချင်းရွေးပြီးတော့အာယုန်နမိတ်ပေါ်လာသည့်အချိန်အ ဘယ်လိုပေါ်လာလို့ဆိုရင်အေးမျက်စိတွေကကိုမထွက်ဘူးဆိုတာလူတွေပြောကြတယ်လေမျက်စိတွေကကို24နာရီနိုးနေတဲ့အချိန်မှာမျက်စိထဲမှာဒါပဲမြင်နေတယ်ဒီစိတ်တွေပဲဖြစ်နေတယ်ဆိုလို့ရှိရင်ဒါအာယုန်နမိတ်ရနေတယ်လို့ခေါ်တာပဲအဲဒီအာယုန်နမိတ်ပေါ်မှာဆက်လက်ပြီးတော့တမာရိယအောင်ကြိုးစားမယ်ဆိုရင်ဒါဆံဖြစ်အောင်ရောက်ပါတယ်ဒါဆံရအောင်ပွားတယ်နီးနော်ကုသိုလ်ရအောင်ပွားဖို့ကတော့ကိုယ်နဲ့ကိုယ်ပတ်ဝန်းကျင်မှာရှိတာဒီအာယုပြုလိုက် general ပေါ့ဘသူရေပဲဝါရေမဟုတ်တော့တို့ရက်ွက်ထဲကလူတွေတို့အင်္ဂါလူတွေဟောတို့ရက်ွက်ထဲကလူတွေတို့မြို့နယ်ကလူတွေတို့မြန်မာနိုင်ငံကလူတွေတကဘာလုံးမှာရှိတဲ့လူတွေတတ္တဝါတွေဆိုတာတွေဒီလိုစိတ်ထဲမှာချဲ့ချက်ချက်ချက်ပြီးတော့ပွားသွားတာကြတော့အာယုန်နမိတ်တော်ပေါ်မှာမဟုတ်ဘူးကုသိုလ်ရရပါပေါ့နော်ကုသိုလ်ရတယ်ဆိုတာဒေါသဆိုတဲ့မုန်တိမှုကင်းစင်ပြီးတော့မေတ္တာဆိုတဲ့တရားကိုယ်စိတ်ထဲမှာစင်စက်မပြတ်ဖြစ်နေတဲ့ကုသိုလ်မျိုးရတယ်လို့ဒီလိုပြောတာဒီအပြင်မှာဒေါသဆိုတဲ့တရားကိုနှိပ်ကွက်ထားနှိပ်ကွက်ထားလိုက်တဲ့အတွက်ကြောင့်အဲ့ဒီချိန်တွဲမှာဒေါသမလာတော့ဘူးအရောဒဆိုတဲ့ကုသိုလ်တရားနဲ့တွန်းမိုးထားတယ်နှိပ်ကွက်ထားလိုက်တာကအောင်မြင်မှုတစ်ခုလို့ဒီလိုသတ်မှတ်ရအောင်။လောကလူတွေကနှိပ်ကွက်ရမယ့်အစအားပေးတတ်တယ်နော်။ငါစိတ်လမ်းစမ်းနေနော်။ငါစိတ်တို့ရတဲ့ဆိုတော့တစ်ဖက်သားကိုချင်းချောက်ပြီးတော့ကိုယ်ရောသားကိုအမွန်းတင်တတ်တယ်လူတွေက။နော်တင်တတ်တယ်။အဲ့ဒါမျိုးဟာမှားရင်းတဲ့သဘောကြီးပဲပေါ့။သူ့ကိုနှိပ်ကွက်ရမယ်။မကောင်းဘူးဆိုတာနှိပ်ကွက်ရမယ်။အနည်းဆုံးဒေါသဆိုတာရုပ်ဆိုးချီးတန့်စေတတ်တယ်။ဒါကြောင့်အဲဒီဒေါသကိုနှိပ်ကွက်ထားတဲ့မေတ္တာတရားကုသနာမှာအခိုင်အမာတည်ဆောက်လိုက်တာဟာခုနကသီလတို့တရဏဂုံတို့သီလတို့ကပေးတဲ့အကျိုးကျေးဇူးတွေသူကပို့တာတော့တယ်လို့ဒီလိုပြောတာ။ဟုတ်ခုနကတရဏဂုံသီလကပို့နိုင်လို့ရှိရင်အမြင့်ဆုံးနတ်ပြည့်6ထပ်ပို့လို့ရတယ်ဘဝမှာဆိုရင်ဟောပြီးတော့သူ့ရဲ့အတိုင်းအတာတခုကကိုယ်နဲ့နီးစပ်တဲ့ပုဂ္ဂိုလ်ဘယ်လောက်ဖြစ်ဖြစ်ပါဏာတိပါဒဆိုတာကိုယ်လက်လမ်းမမီတဲ့နေရာဘယ်လိုလုပ်သွားတာเนาะအဲ့တော့ကိုယ်အနီးနားတယ်ပဲနေချင်းတယ်လို့ပြောမှာပေါ့အခုမေတ္တာဆိုတာကြတော့နေချင်သွားကဘာကြီးတစ်ခုလုံးစัจ java လာကြီးတစ်ခုလုံးနေချင်သွားနေချင်သွားသည့်အတွက်ကြောင့်ဒီတမာရီစွမ်းအားနဲ့သေးလို့ရှင်လေပြမာဖြစ်ပြီးတော့တက်တန်းရှင်တဲ့ဘဝမျိုးရောက်။ဟောသူ့ရဲ့ပြဆက်ကပို့ပြီးတော့ချီမာတယ်လို့သူပြောတာ။ဒါဖြင့်ဒီကကောင်းတဲ့အခုဆိုရှိသေးလား။ဒီတဲ့ကောင်းတာမျိုးလုံးလို့ရသေးလားဆိုရသေးတယ်လို့ပြော။အဲ့ဒီကုသိုလ်ကတော့ဘာတော့ဆို။အေးမွေးနေ့မှာရှိ။ဗာဒီနေ့52နှစ်ရှိပြီ။ငါ85နှစ်ရှိပြီ။ဆိုအေး85နှစ်ဆိုတကြီးသွားပြီ52နှစ်ကလည်းအေး52နှစ်အတိုင်းတာတခုကြီးလာပြီငယ်ငယ်တုန်းကရုပ်တည်အခုမရှိတော့ဘူးဘဝကြီးဟာဒီလိုပဲပြောင်းလဲနေတာအားလုံးဟာလည်းဒီလိုပဲပြောင်းလဲနေကြတာပဲဘဝဆိုတာထာဝရမဟုတ်ဘူးအမြဲတမ်းရွေးရှားနေတဲ့အရာသာဖြစ်တယ်လို့ဆင်ញင်တာအနိစ္စကိုဆင်ញင်တာပဲခတ်ကျင်းကျင်းလေးဆင်ញင်လာအစားပြီးတဖြည်းဖြည်းခတ်စိတ်စိတ်ကလေးဆင်ញင်လာတဲ့အခါအော်ဘဝကြီးဟာပြင်းမြဲနေတာမရှိပါလားဒီနေ့85နှစ်နောက်နေ့86 90 88 89 80 81ဒီလိုသွားမှာပဲရက်နေတာမဟုတ်ဘူးတဖြည်းဖြည်းညစ်တက်ညစ်တက်ပြီးတော့ပြောင်းလဲသွားတာတွေပဲလို့ဆင်ញင်မှာဒီလိုဆင်ញင်စဉ်းစားဖို့အဲ့လိုစဉ်းကျင်စဉ်းစားပြီးတော့တာဝေကစိတ်တယ်တာဝေကဆိုတာဘာလို့ဆိုသင်္ခါရတရားတွေဟာကြောက်เสียကောင်းတယ်လို့ဆိုတဲ့အပေါ်မှာအတိညာဉ်နဲ့ကြောက်เสียကောင်းတယ်လို့မြင်ဖို့အရေးကြီးတာပဲတာဝေကဆိုတာအတိစိတ်နဲ့မြင်တဲ့ကြောက်လာမှာနော်ရိုးရိုးကြောက်တာကတစ်မျိုးလေရိုးရိုးမကြောက်ကြအောင်လားဆိုကြောက်တယ်တစ်စီကြောက်တဲ့တုန်းကလည်းတစ်စီကြောက်တာပဲနော်အဲ့လိုကြောက်တဲ့အကြောင်းမျိုးမဟုတ်ဘူးသင်္ခါရတရားတွေပုံမှာလူတွေကယဉ်နီးပြီးတော့နေကြတယ်။ဘဝကြီးကိုပျော်စရာလို့တွေ့နေကြတယ်။ထာဝရလို့မြင်နေကြတယ်။မကြောက်ကြဘူး။အ ဲ့ဒါကိုဆင်ញင်လိုက်ရင်ဩမမြဲတဲ့သာဝရမဟုတ်ပါလားအလုံးဟာရွေးရှားနေတဲ့ပြောင်းလဲနေတဲ့အရာသာဖြစ်တယ်လို့ဆင်ញင်စဉ်းစားပြီးအေးဘဝဆိုတာဘယ်ဒုက္ခဟုတ်မလဲသာဝရပြောင်းနေတဲ့အရာကြီးကစိတ်ပြည့်စရာကြီးပဲချမ်းသာဆိုတာလုံးဝမရှိပါလားပြောင်းလဲနေတဲ့အရာကြီးတစ်ခုဟာစိတ်ပြည့်စင်ရပဲလို့မြင်လာလို့ရှင်။ဟောနောက်တစ်ခုဘဝဆိုတာကိုဖြစ်ခြင်းတဲ့အတိုင်းတစ်ခုမှမဖြစ်ပါလားလို့ဆိုတာလေစဉ်းရင်စဉ်းစားကြည့်။လောကလူတွေကငါပတ်စားရှိရင်ငါလို့ရှင်တာလို့လို့ရတယ်လို့သူတို့ထင်တာ။ဒီတကယ်ကတော့အကြောင်းအကျိုးအစဉ်ပြေးနေတဲ့အချိန်မှာလူတွေကသွားနိုင်တယ်၊လာနိုင်တယ်၊စားနိုင်တယ်၊တောင်းနိုင်တယ်၊ငါလို့ရှင်တာလို့လို့ရတယ်လို့ဒီလိုအကြောင်းအကျိုးသဘာဝတရားတွေသူကသူအကြောင်းနဲ့အကျိုးကိုက်ညီနေသည့်အတွက်ကြောင့်လုံးချင်တာလုံးလို့ရတယ်ကို့အဆန္ဒအတိုင်းဖြစ်တယ်လို့ထင်နေကြတာမဟုတ်ဘူးအကြောင်းအကျိုးညီတာနဲ့ကို့အဆန္ဒနဲ့သွားပြီးတော့ကိုက်ညီသွားလို့ဖြစ်တာကို့ချောင်ဖြစ်တာမဟုတ်ဘူးနော်အဲ့ဒါကိုတော့အလေးနဲ့စဉ်းစားကြည့်ဆိုပါလို့အေးအလင်းလို့ရင်ခုခေတ်မှာတရားစစ်မီးတွေတတ်ထားတယ်မီးခလုတ်ရှိတယ်ကိုယ်အလင်းရောင်လို့ချင်းချက်ချင်းခလုတ်လေးဖွင့်လိုက်တာနဲ့ရတယ်လို့ထင်မိမလာတဲ့အချိန်ကျမရဘူးလေတရားစစ်မီးရှိနေရင်တော့ရတာပေါ့အဲ့ဒါလို့တရားစစ်မီးရှိနေမှမီးအလင်းရတာကိုအေးတို့ကမီးကလွယ်လွယ်လေးရဲ့ခလုတ်ဖွင့်တာနဲ့လင်းနေလို့ကိုလုံးချင်တယ်လုံးလို့ရတယ်လို့စိတ်ထဲမှာသွားသတ်မှတ်လို့ရှင်မှန်လားဆိုတော့မမှန်ဘူးအဲ့ဒါလို့ပဲကိုယ်ခန္ဓာကိုယ်ကကျန်းမာပြီးတော့ဒီတတိလေးပါညီညပြီးတော့ချမ်းမရေးကောင်းနေတဲ့အချိန်ကငါလို့ချင်တာလို့လို့ရတယ်လို့ဆိုတာဟာကုသန္တနဲ့ကိုက်မလျောအောင်အကြောင်းကျိုးညီညွတ်နေလို့သာဖြစ်တာဒေဝကောင်းထိုင်ဝင်တာဖြစ်ပြီးတော့လေဖြတ်သွားတဲ့လူကဘယ်လိုလုပ်လို့ကုသန္တအတိုင်းဖြစ်တော့မှာလဲနော်ကိုလုံးလို့ဖြစ်တာမဟုတ်ဘူးသဘာဝတွေကလုံနေတာအဲ့ဒါကိုကိုလုံးတာလို့စိတ်ကသွားထင်တယ်အဲ့ဒီအထင်မြင်မျိုးမရှိမှမှန်ကန်တဲ့အမြင်လို့ခေါ်တယ်။ဒါကြောင့်မို့ဘဝကြီးကထာဝရပြောင်းနေလို့စိတ်ပြည့်စရာကြီးစိတ်ပြည့်စရာကောင်းတဲ့ဘဝကြီးထဲမှာချမ်းသာဆိုတာအင်တမရှာပါတယ်။ကုသလအတိုင်းဖြစ်တယ်ဆိုတာလည်းမဟုတ်ဘူးလို့အနိစ္စဒုက္ခအနတ္တဆိုတာဆင်ញင်သုံးသပ်နိုင်လာပြီဆိုလို့ရှိရင်ခုနကမေတ္တာပွားတာနဲ့အစာပေါင်းများဆိုတာအာလွန်သွားတယ်။ဘာဖြစ်လို့ရောလို့ဆိုတော့ခုနကမေတ္တာပွားရုံကတွင်တံမှုတွေကိုခိတ္တပဲတားထားနိုင်တာဒေါသကိုခဏပဲတားနိုင်တာပြန်ရောက်လာနိုင်တဲ့ဘဝရက်ခုလိုနေစဒုက္ခအနတ္တဆိုတဲ့အမြင်နေနဲ့လောကကြီးမှာရှုမြင်သုံးသပ်လိုက်နိုင်ပြီဆိုရင်တွင်တံမှုတွေကလျော့သွားတားထားတာတည်းမကဘူးလျှော့ချလိုက်တယ်လျှော့ချလိုက်ပြီးနောက်ဆုံးမှာမဂ္ဂင်၈ပါးစိတ်ဓာတ်တွေခွန်အားတွေပြည့်လာပြီဆိုလို့ရှိရင်လုံးဝဖြတ်တော့ပြစ်လိုက်ပြီးတော့တွေ့တာမှုကဘယ်တော့မှပြန်မလာတဲ့အနေအထားမျိုးရောက်သွားတယ်။မဲ့နဲ့ပယ်တယ်လို့ခေါ်တာနော်။လုံးဝလက်ချက်မရှိအောင်ရှင်းပြလိုက်ပြီးဆိုရင်တွေ့တာမှုမရှိတော့ဘူးဆိုရင်တောကဆိုတဲ့စိတ်ထဲမှာဟိုပူလောင်တာတွေမလာတော့ဘူး။မလာတော့ဒီအတွက်ကြောင့်သာဝရအေးချမ်းသွား။ကိုယ့်ရဲ့စိတ်ဟာလည်းတွေ့တာမှုဆိုတဲ့အနောက်ဘက်တွေကနှုတ်ကင်းသွားပြီးတော့ပေမာပဲနေနေလွတ်လပ်လပ်လပ်ဖြစ်တဲ့လွတ်မြောက်တဲ့စိတ်ကလေးတစ်ခုနဲ့ဘဝမှာရှင်သန်နိုင်တယ်လို့ဒီလိုပြောတာเนาะအဲ့တော့လွတ်မြောက်တဲ့စိတ်ရရှိပြီးထီအောင်အကျိုးဆောင်နိုင်တာဖြစ်သောကြောင့်ဒီအနိစ္စတင်ညာမမြဲဘူးဆိုတဲ့အစဉ်ရင်သုံးသပ်မှုဟာတော့ကုသိုလ်တွေထဲမှာအမျက်ဆုံးကုသိုလ်ပါလို့သက်ဆောင်ရဒီလိုပြောတာဖြစ်တယ်ဒါကြောင့်မို့ဒီနေ့မွေးနေ့မင်္ဂလာအခါနဲ့မရပါဘူးကြည်မာတဲ့ကုသိုလ်တရားတွေဒုသနာမှာဖြစ်အောင်ဒုရတွေချင်းဆောင်အားထုတ်ကြမှာဖြစ်တယ်လို့ကိုစီကိုစီသဘောကျပြီးတော့အကျင့်ပြန်ကြိုးဖို့အားထုတ်နိုင်ကြပါစေကုန်သတည်း
သာဓုသာဓုသာဓု